င်္ဂလာပါခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်စတင်ပါပြီနိုင်ငံအကြီးအကဲတွေနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရည်သားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြာခင်ရပိုင်းတုန်းကတော့ဒီမြမတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ရေးပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်၃ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကိုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်နေတဲ့ပတ်သက်တဲ့သူရနာအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကာကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်ရင်းဆုံးကိုမြင့်ကျော်ကိုမေးကြပါလိမ့်ခင်ဗျာဦးမြင့်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွေးပုံမနဲ့ဖမ်းခံရတယ်အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြောက်တဲ့အစိုးရတရားလည်းတက်လာတယ်အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေထားမှာအာမခံချက်တွေရှိနေပြီလဲကိုမြင့်ကျော်ရဲ့စိုးရိမ်ချက်လေးအရင်ဆုံးပြောပြပါလား
ဟုတ်ကျွန်တော်တို့အစိုးရကိုဖြစ်စေနောက်တစ်ခါအစိုးရအဖွဲ့ဝင်တွေကလူပုဂ္ဂိုလ်တူတူကြောက်ရောက်ဖြစ်စေနောက်တစ်ခါတော့အခုတက်မတော်လို့ဖြစ်စေပေါ့နော်အဲ့ရမျိုးကိုဟိုဝေဖန်တာပဲဖြစ်စေတစ်ခါလေးမှာအမနာပါလို့သဘောမျိုးရေးသားအွန်လိုင်းမှာရေးသားမိတဲ့ဟာတွေကိုဒီလောက်ပြင်းထန်တဲ့ပြင်းထန်တဲ့ပုံမှန်နဲ့တစ်ခါလေဟိုထောင်ကိုတန်းပြီးတော့ဟိုအချုပ်တဲ့တန်းပြီးရောက်နိုင်တယ်ပြီးတော့ထောင်လဲကျမယ်ဆိုတော့အလုံးကသေချာဒီလောက်သိနေကြတဲ့ကိစ္စဟိုပုံမှန်မျိုးနဲ့စွဲတာကတော့ဒါဟိုကြောက်အောင်အကြောက်တရားကိုဖြစ်စေတာပေါ့နော်ဆိုတော့အဲ့ဒီအကြောက်တရားကဟိုတစုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်ဟိုအခုချက်ချောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့တော့ဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့တွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်စွာထုတ်ဖို့ပြောဆိုခွင့်အတွက်သွေးရင်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လေဒီဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်သင့်တယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင့်ကဆင့်ကဖြစ်လာတော့ပို့ပြီးတော့သွေးရင်တွေဖြစ်လာတဲ့အနေထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ကတစ်ဆက်သေးမိချင်ပါလေအခုဂျပန်အခုဒီလာပိုင်းနေတွင်းမှာပဲသတင်းမီဒီယာအဖွဲ့စည်းကလူတွေမကြမကြဒီ66ဂါကြီးနဲ့ညှိစွန်းနေတာကြီးခဏခဏဖန်ခါရတယ်လည်းဖြစ်နေတယ်တရားစွဲဆံရတယ်လည်းဖြစ်နေတယ်အဲ့တော့ဒီအချိန်မျိုးမှာမြန်မာသတင်းမီဒီယာအနေနဲ့ subcensorship ကိုကိုကိုစန်ဆာလုပ်ရတဲ့အခြေအနေမျိုးရောက်နေပြီလားဒီလိုအနေအထားမျိုးမှာဘယ်လိုအခြေအနေမျိုးရှိလဲကိုမြင့်တော်သုံးသပ်ပြပ
ါဟုတ်ဟိုအခုသတင်းသားတယောက်ကိုဥပမာမေးကြည့်လိုက်မယ်ဆိုရင်အခုတက်နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းအစိုးရအဖွဲ့နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းဟိုရေးတော့မယ်ဆိုရင်စိတ်ထဲမှာဘယ်လိုနေမလဲလို့မေးကြည့်လိုက်ရင်ရိုးသားသားပဲမေးကြည့်လိုက်တဲ့အခါမှာအများစုကပြောပါလိမ့်မယ်ကျွန်တော်တို့တော့အများကြီးသတိထားလိမ့်မယ်ဟိုသကလုံးတုံနှောင်းမဲ့ဖြစ်စီတခါလေအချက်လက်ပဲဖြစ်စီအဲ့လိုမျိုးတစ်ခုခုမှားယွင်းတာနဲ့ဒီ66ကားကြီးနဲ့ဟိုဆွဲခံမဲ့ဆိုတဲ့ဟာမျိုးကိုသူတို့သတိထားလိုက်မယ်နောက်တစ်ခုကတော့ရေးတဲ့လူတွေသတိထားရသလိုကိုကရေးကျင်အောင်တော့ကိုကရေးရဲအောင်တော့ထုတ်ဝေသူလို့ပြောတဲ့အဲ့ဒီတောင်းခံမဲ့လူတောင်းခံအက်ဒီတာတို့အက်ဒီတာချုပ်တို့သူတို့ကလည်းဟိုကိုရေးတဲ့ဟာကိုသုံးမှမဟုတ်တော့ဘူးနော်အခုကနှစ်ဦးစလုံးကိုအပြစ်ပေးတဲ့သဘောမျိုးဖြစ်နေတော့အဲ့ဒီနှစ်ခုကဒီလွတ်လပ်စွာရေးသားခွင့်ပေါ့နော်အဲ့လိုဟာမျိုးကိုတွားပြီးတော့ဟိုကိုဟာကိုစင်စာဖြတ်တောက်တဲ့ဟာမျိုးအကျိုးတရားမှုကအခုချိန်မှာရောက်နေပြီလို့ကျွန်တော်တော့ဟိုနားလည်နေ
တယ်တစ်သက်တည်းကျွန်တော်မေးချင်တာကတကယ်တမ်းပြောမယ်ဆိုရင်သတင်းမီဒီယာနဲ့ပတ်သက်လို့ဥပဒေရှိတယ်ဒီဥပဒေရဆိုလို့ရှိရင်သတင်းမီဒီယာတွေအပေါ်မှာဟိုဆရာဆွတ်ဆိုခြင်းတွေတခုရေးယူခြင်းတွေဆိုရှင်သတင်းမီဒီယာကောင်စီနဲ့ဆက်ဆံပြီးလုပ်ရမယ်ဆိုတာမျိုးဒါတွေကဖြစ်မလာဘူးဘာကြောင့်လဲဥပဒေရဲ့အားနဲ့ကြောင်လားဘယ်လိုဖြစ်တာလဲခင်ဗျာ
ဒီမှာအသေးဖြစ်မှုမှာအရင်ကပုံမှန်900သုံးလေးသုံးထားကြရတယ်အခုကတော့ online ကိစ္စပါလာတာနဲ့ဒီ66ကိုသုံးရတယ်ပေါ့နော်ပုံမှန်900ဒီတန်းကျတော့ဟို online တော့လည်းသုံးရင်ရတယ်ဒါပေမဲ့ပုံမှန်900ကတစ်ခါလေးဒဏ်ငွေပဲချတယ်တစ်ခါလေးအများဆုံး3,000ပဲချတယ်ဟိုတာရကတွေရှိတော့ဒီတရားစွဲမဲ့လူတွေကအဲ့ဒီပုံမှန်မျိုးကိုမသုံးညံ့ရဘူးနော်သူ့ထက်ပိုပြီးတော့သက်တာရာကသတိမီဒီယာဥပဒေသတိမီဒီယာဥပဒေမှာအပြည့်အဖြစ်မှုဆိုသူကတန်ငွေမဆောင်မှထောင်ကျမှာ။ဆိုတော့အဲဒီဟာမျိုးကိုသုံးဖို့ထက်ကိုဒီတရားစွဲမဲ့လူတွေပို့ပြီးတော့ဟိုပြစ်ဒဏ်များများခံ ရမယ့်ဟာမျိုးရွေးကြတာပေါ့နော်အဲဒါပေမဲ့အစိုးရတို့ဘာတို့ကလည်းအဲ့ဒီအဲမှာပါနေတယ်နောက်တစ်ခုဆိုတော့အစိုးရတို့တက်မတော်တို့ကတရားရေးမှန်တိုင်ကိုဩဇာလွှမ်းမိုးမှုရှိတော့အဲ့ဒီကစွဲတဲ့ဟာမျိုးဆိုရင်ခွင့်ပြုချက်တွေပါတယ်အချက်ချင်းကိုလွယ်လွယ်ကူကူဝန်ကြီးဌာနရဲ့ခွင့်ပြုချက်တွေလွယ်လွယ်ကူရတယ်တရားရေးမှန်တိုင်ပေါ်မှာဩဇာတရားရေးမှန်တိုင်လည်းစိုးရိမ်ပြီးတော့အဲ့ဒီလူတွေကိုအပြစ်မပေးပဲလွတ်ပြစ်ဖို့ဝန်လေးတာကြတော့အဲ့ဒီဟာပိုဆိုးတဲ့ချက်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမြင့်ကျော်လေတိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ချင်ပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်မှုကိုကန့်သတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မဲ့ဥပဒေတွေပါတယ်မရှိဘူးလားခင်ဗျာဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေဟာစာအုပ်ထဲမှာတော့ရှိလက်တွေ့နေပြမှာမရှိဘူးလက်တွေ့နေပြမှာဒီ66ကကြီးကလွတ်လပ်စွာပြောဆိုခွင့်ရေးသားခွင့်ဟုတ်လားသူ့ကိုယူဆခွင့်ဒီအားလုံးကိုတိမ်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကာကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်ဟုတ်ကဲ့တချက်တစ်ခုမေးချင်တာကလက်ရှိဖွဲ့စည်းပုံမှာလဲလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရဲ့သားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလားဥပဒေရောင်းချောင်းရ
ဟုတ်တယ်အဲ့တော့ဒီရသတိဥပဒေပြင်ဆင်ချက်အရာဆိုရင်ရသတိဥပဒေပုံမှန်130တာကြီးမှာအဲ့ဒီလိုအခွင့်အရေးတွေကိုထိခိုက်လာတဲ့အခါမှာအမှုဆွဲဆိုလို့ရတယ်ဆိုတော့ပြဋ္ဌာန်းထားတယ်အဲ့တော့ဒီဟာကလွတ်လပ်စွာသင်္ကြန်ယူဆပိုင်ဝင်ရှိတယ်ဆိုတော့ဟဲ့လားပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူ့ဘဝကြီးညာစရာအပိုက်19နဲ့တက်ဆိုင်တဲ့ကိစ္စဒီလိုအားတွေကိုထိခိုက်အောင်လုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရဇကြီးဦးရေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်သို့သောတရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရင်းရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူအခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထွန်းတောက်မလာနိုင်ဘူးဆက်လက်ပြီးတော့မောင်နေအောင်ပါပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အမှတစ်ချက်ထပ်မေးခြင်းပါလေ66ကကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလဲဆွနစ်နေကြပြီဒါပေမဲ့ဒီနေ့အချိန်ထိဖြစ်မလာသေးဘူးအဲ့တော့တစ်ဖက်နဲ့ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ဘာလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးကသွားလို့မရနိုင်ကြဘူးလား
အဲ့ဒါကဒီလိုပြဒီဥပဒေစပြင်ပြတ်တန်းဆွနစ်လာတဲ့ကူကအရင်ချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်ဒီနဲ့ဒီဆွေးနွေးပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုတာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးသို့တော်ကိုယ်စားလှယ်ကြီးကဥဆောင်ပြီးတော့လုပ်ပေးရမှာအခုသို့တော်ကလည်းအခုချိန်ထိတော်အကောင့်တွေပေါ်ဆောင်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအတန်ကိုနားထောင်မဲ့တွတ်တော်ကစောင့်ဘုံနဲ့အညီတာကိုအမြန်ဆုံးလုပ်ပေးသင့်ပြီမဟုတ်ရင်ဒီဥပဒေဟာလက်စားချင်ရည်ဥပဒေ reverse law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်တိုက်ရင်အချုပ်ထဲတိုးပို့လို့ရတာ66ကာကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးတော့ဒီ66ကာကြီးနဲ့ပတ်သက်ပြီးတော့တကူကြီးရဲ့အဓိပ္ပာယ်ဖွင့်ဆိုခြင်းမရှိဘူးနည်းဥပဒေမရှိဘူးเนาะအမှုစစ်တဲ့တရားသူကြီးအများစုကကြွန့်ကျင်မှုမရှိဘူး ကျွန်တော်တို့နိုင်ငံမှာစိုက်ဘာလုံးမရှိဘဲနဲ့စိုက်ဘာဒီပန်းကြီးဖြစ်နေတယ်အဲ့တော့စစ်ဆေးတဲ့အခါမှာလည်းပဲအားနည်းချက်ရှိသလိုပို့ပြီးတော့စိုးရတာကဆန့်ရှင်လို့တရားစိုးစိုးခွင့်ပြုမိန်လို့ဆိုတဲ့ဆက်သွယ်ရေးဝန်ကြီးဌာနရဲ့အမစာရလိုက်ကြည့်ဦးတတိယပိုက်မှာတတိယကထောက်တာခိုင်းလုံးပါကအောက်ဆုံးစာချုပ်မှာတရားစွဲဆိုနိုင်ကြောင်းပြန်ကြားပြီလေဆိုတရားစွဲဆိုခွင့်ပြုမိန်ထုတ်ပေးတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီစာရွက်နေပဲထောင်ချခဲ့တာလူပေါင်း60လောက်ရှိနေအဲ့တော့နောက်တစ်ချက်ဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းကြည်အေးလို့ရုပ်သိမ်းမယ်ဆိုရင်တောင်းတရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးမှုတွေပုံမှန်494အရာခွင့်ပြုလို့မရဘူးဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လုပ်ပိုင်ခွင့်အာဏာကိုချုပ်ကန်ဖိနှိပ်လိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားပါကွဲပါနေရောဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥပဒေကဘယ်လိုပဲကြည်ကြည်နော်ပါပါတိလည်းဒါပဲအတုံးလိုက်ကြီးလည်းဒါပဲဆိုရဲဆရာကြီးတကယ်ပြည်ရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တော့လို့ဖြစ်နေတယ်ဟု
တ်က
ဲ့ဒါကြောင့်မလို့ဒါကိုအမြန်ဆုံးစီးကျိုးတင်ပါလေလို့ကျွန်တော်တို့ကအကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့အာဦးမြင့်ကျော်ဦးရောဘဆန်အောင်ဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်းခါကိုတစ်ခါတည်းဖိတ်ချင်ပါတယ်ကုဆောင်းခါကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကုဆောင်းခါလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေထားကလှုပ်တော့လှုပ်နေကြရပဲပြင်ဆင်ဖို့အတွက်ဖြတ်သိမ်းဖို့အတွက်တကြောင်လှရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေရဘာကြောင့်အခုတည်းလက်တွေ့ဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
ဒီစဉ်းစားလေးပါပဲဒီဒီပုံမှန်ကဒီသစ်တော်ဘက်ကနေပြီးတော့ဟိုသူပြင်ရင်နဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့ဆိုဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွှယ်ပြောလို့ဒီဟိုကြီးလို့ဆရာမလို့ညှိနှိုင်းဆောင်ရွက်ဆရာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီသစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင် NLD ကနေပြီးပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်းမပြင်းကြရလဲပြိုးနေပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ energy party ထဲမှာလဲဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တင်းမှုဖွဲ့ကဥညာဝန်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတာမလိုလားဘူးဆိုတာပြောထားပါတယ
်
ဥထိန်နေလို့ဘာလို့ကြောက်တာပြင်းမယ်ရှိဖို့လိုတယ်တော့ဒီအချိန်တွေကအာနာရ party ထဲမှာကိုဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနာရ party လုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
အဲ့အဓိကကတော့ဆက်နွှယ်ပြောလို့ဒီဟိုသစ်တော်အမတ်တွေဆိုရတဲ့လက်ရှိအခြေအနေအရရှင်ဒီဟိုအဒီအပေါ်ကအထိတ်တိုင်းကောင်းဆောင်နေရေးအဲအခြေအနေကြည့်ပြီးတော့ပဲဒီလိုတွားနေတာဒီလိုပုံသူတို့ရဲ့ဟိုဟိုလုံချင်တဲ့အစိုးရလည်းပြင်လို့မရဘူးဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်အဲ့ပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အစိုးရတင်သွင်းမှုလုပ်ခဲ့တဲ့အမတ်တယောက်ရှိတယ်ဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာအဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုဒီကြေရတာရှိရပေါ့ဆိုတော့အဓိကကတော့ဟိုလက်ဆက်မှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီထဲမှာရှိတဲ့ဒီပြင်းမဲ့ပြင်းမဲ့ပြင်းမဲ့မဖြစ်နိုင်ဘူးဆိုရယ်အပေါ်ကနိုင်ရင်တော့အပူများတယ်ဆိုရင်တော့ဒီဒီတွေဟာပြင်းရုံပဲပြင်းပြီးတော့ကျွန်တော်ဟိုဒီ၆ချက်ကကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့၆ချက်ကကြီးကိုဖြတ်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒီဆိုင်ကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်တယ်လို့ကျွန်တော်ထင်နေပြဟုတ
်ကိုဆောင်ခရဲ့အမြင်လည်းသိကြပါတယ်ကိုဆောင်ကဒီဥပဒေပုံမှန်နဲ့ပတ်သက်လို့ကိုရိုင်းလက်ခံရတယ်နောက်တစ်ခုကဒီဥပဒေကိုနဲ့ပတ်သက်လို့ပြင်ဆင်ရေးသူတွေနဲ့လည်းလုပ်နေတော့ဒီဥပဒေနဲ့ပတ်သက်လို့ပြင်ရေးသွားတင်လားဖြတ်ရေးသွားတင်လားပြင်ဘယ်လိုဟာမျိုးပြင်ရမလဲကိုဆောင်ခရဲ့အမြင်သိကြပါတယ
်ဒါတော့ကျွန်တော်တယောက်တည်းတော့မဟုတ်ပါဘူးကျွန်တော်တို့ဒီဥဆိုရင်ကျွန်တော်တို့ဒီအခြားဒီဟိုကျွန်တော်ရက်သက်ပြည့်ကြီး20ကျော်နဲ့ကျွန်တော်တို့ပြီးကောင်းပြီးတော့ဒီဥပဒေတစ်ခုလုံးပဲပြီးလုံနေတာရှိပါတယ်အဲ့ဒီမှာဆိုရင် ကျွန်တော်ဆန္ဒပြောလို့ပြင်ရမယ့်အချက်28ချက်ထိထွက်လာတာရှိရပေါ့ဆိုတော့အဲ့28ချက်ထဲမှာကျွန်တော်ဆန္ဒလူတွေတည်နေတဲ့ဒီ66ကကြီးကတော့မဖြစ်မနေပဲဖြတ်ပြရမယ်ပုံမှန်တစ်ခုရှိရပေါ့နော်အဲ့တော့ကျွန်တော်တို့တောင်မှပဲအဲဒီဘက်မှာဒီ review လုပ်နေတဲ့အတင်ဒီဘက်မှာ campaign တွေလုပ်တဲ့အခါမှာကျွန်တော်တို့ခေါင်းစဉ်ဘယ်လိုတင်လဲဆိုတော့စက်တွေဥပဒေပြင်ဆင်ရေး66ကကြီးဖြတ်သိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့တွားတယ်အဓိကတော့ကျွန်တော်ပြည်သူတွေကိုတိုင်းလဲဒီဟာကြီးဖြတ်သိမ်းရမယ်ဆိုတဲ့အပြီးရှိဖို့လေအဲ့ဒါမှမရှိဘူးကျွန်တော်တို့ဒီဟာကြီးဖြတ်သိမ်းမှုကလည်းမဖြစ်နိုင်ဘူးအဓိကတော့ကျွန်တော်တို့ဒီစက်တွေဥပဒေမှာ66ကကြီးကမဖြစ်မနေဖြတ်သိမ်းရမယ်ဘာလို့လဲဆိုတော့ဒီဘက်မှာအာဟိုရက်တက်ဒီပုံမှာတဲ့မှာ66ကကြီးမှာပြတ်ခန့်ထားပြီးတဲ့ပုံမှာတွေအားလုံးကရှိပြီးသားပေါ့ဥမာအတေဖြတ်မှုဆိုရင်699ကနေ918ကြီးအတေဖြတ်မှုဟိုပေါင်းစုံရှိတယ်ပေါ့နော်နောက်တစ်ခုကတော့ဒီအဥမာအဲ့ဒီမှာ6ပါတယ်ချင်းချောက်မှုဆို383ကနေပြီးတော့389ကြီးဟာဒီချင်းချောက်မှုနဲ့ပတ်သက်တာရက်တက်ကြီးမှာရှိတယ်အားလုံးဟာရက်တက်ကြီးကမှပါပီးသားဖြစ်တဲ့အတွက်ရက်တက်ကြီးကမှရက်တက်ကြီးနဲ့လုံလောက်တယ်အရေးကြီးလို့ရတယ်ဒီကောင်လေးကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီတော့မှတ်တော့ကာကြီးဟာတက်တက်ပေါ့နော်ဆနာဒီပြီးခဲ့တဲ့အစိုးရတုန်းကဒီ B2B တွေပေါ်မှာဒီလိုလိုဆိုပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကိန်းချုပ်ကန့်တက်ဖို့နောက်တစ်ချက်ကတော့ B2B ရဲ့ဝေဖန်မှုတွေသူရဲ့အားနည်းချက်တွေပေါ်မှာထောက်ပြရတဲ့အားတွေပေါ်မှာကိန်းချုပ်ကန့်တက်ခြင်းနဲ့အတွက်ဒီပုံမှောက်ပြတ်ခန်းပြတယ်ပြီးတော့ဒီပုံမှောက်အဆုံးချခဲ့တယ်ဆိုတော့ဆက်လက်ပြီးတော့ဒီကျွန်တော်တို့ဒီ NND ပြည်သူ့တက်လာပြီးတော့နောက်ပိုင်းမှာလည်းဒီပုံမှောက်ဆက်လက်အသုံးပြုခဲ့ရပါဆိုတော့အရင်ဆုံးရမှာဆိုခုနှစ်မှုရှိရကျွန်တော်တို့ထောင်အားလွတ်လာတဲ့ကျွန်တော်ထောင်အားလွတ်လာကလွတ်လာကစားမှာဆိုရင်ကိုမှုပဲရှိရကျွန်တော်အဲ့ကိုမှုကလေးကနေပြီးတော့ဒီဆက်တွေဥပဒေပြင်ဆင်ရေးလုပ်လာခဲ့လိုက်တာအခု60နှစ်ရှိ69လောက်68မှုလောက်ရှိလာတဲ့အချိန်ဒီဥပဒေကပြင်နိုင်ရေးမဆနိုင်နေဘူးပြည်တော်ဘက်ကနေဒီနေ့ချိန်ချင်းဒီဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်ရေးကိစ္စတွေမှာအတန်ဟိုပြင်ဆင်နဲ့ပတ်သက်ပြီးပြောတဲ့အတန်ကြီးကလုံးဝအကောင့်ဘက်မှာမရှိနေဘူးဒါကြီးကိုမပြင်ကျင်တဲ့ပုံစံမျိုးတွေကျွန်တော်ကြားနေရတာသိရတယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွနေပွဲအတွက်တရော့ရှင်ချိုးကသူ့ရဲ့အမြင်သဘောထားပြပို့ထားရှိပါလေအရင်ဆုံးဦးကျော်လင်းရဲ့အသံဖိုင်ကိုကျွန်တော်နားဆင်ကြည့်ရအောင်ပါ
အစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွက်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွှတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပါပဲ။လွှတ်တော်ကတိတိယောက်ယောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါ။ကိုယ့်ကိုနှိပ်ကွပ်ခဲ့တဲ့ဥပဒေကိုကိုယ်အာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါ။အเจ้าကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပါပဲ။မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုတုံးဆွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကဒီအမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်ထိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မှီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြံ့နေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အပက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါတယ်နောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မျိုးကဆိုပြီးတော့စာနဲ့ပေးပို့ထားပါတယ်ကွန်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်။မိုင်းမလွတ်လပ်စွာယူသပြောဆိုခွင့်တရင်စာလွတ်လပ်ခွင့်ဆွေးရှုံးနေတာကတော့ရာဇဝတ်နှစ်ထောက်ဝမကရှိနေခဲ့ပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သက်ထားတာမျိုးမရှိပေမဲ့အချို့သောဖွဲ့စည်းလူပုဂ္ဂိုလ်စာတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖန်စီအချင်းချထားရမယ်ဆိုတဲ့အလေးထားအမူအကျင့်တွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အလို့ကြလွတ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလွတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရေးမြူလာတွေတွေ့နေရပါတယ်ကျင့်ဝတ်သိက္ခာမဲ့ပြီးရုံရင်းချမ်းတက်တဲ့ဇာတ်ရုံးနဲ့ပုဂ္ဂိုလ်တွေတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလွတ်ကင်းတဲ့လူသားမှုကိုပျော်ပျော်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလွတ်ဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စာတွေကိုတော့အရေးမြူလာမျိုးတွေရှိနေပါတယ်ဒါတွေကဒီမိုကရေစီနိုင်ငံတွေမှာမရှိသင့်ဘူးလို့ထင်ပါတယ် ဆိုလိုတာကတော့မမကြီးမလွတ်စာယူသားပြောဆိုခွင့်ဒေသလွတ်လပ်ခွင့်ဆိုတာလောက်ပိုင်ဝင်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့စိုက်နေရလို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကွန်လင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကျော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မဝင်းရပြောသွားတဲ့ခါမှာဒီပုဂ္ဂိုလ်ကြီးတက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဦးဝင်းထိန်ကိုယ်တိုင်ကလည်းပြောဘူးတယ်ပုဂ္ဂိုလ်ကြီးတက်ခိုက်မှုတွေရှိတဲ့ဓာမျိုးဟာမျိုးကိုအရေးယူဆိုတဲ့ဥပဒေတရားရှိတဲ့နယ်အဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောသွားတယ်အဲ့တော့ဒီ66ကနေပုဂ္ဂိုလ်ကြီးတက်ခိုက်မှုတွေကိုဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်းရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုဂ္ဂိုလ်ကြီးတက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတိုင်းဟုတ်လားကိုယ်ကစားတဲ့မှာပါသူတော့လူတတအူချီးချူတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ကမှာတကယ်လက်ကံကြီးတိုင်အောင်ရဇဇကြီးမှာအဲ့ဒီအတွက်ဥရပုံမှန်တွေရှိနေတယ်အဲ့ဒီရဇဇကြီးကိုမတော်ဘဲနဲ့ဒီအင်ပဒါမကိုသဘောမလဲရှိအပေါင်းနဲ့တွေ့နေတဲ့ဥပဒေကိုပဲအသက်တင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမောကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တရားမှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်ကဲ့
နော်ကြတာယူရဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမနစ်လောက်ပဲရတော့ကျွန်တော်ကွန်မြင့်ကြော်မေးချင်ပါလေအခုတော့အချိန်နေမျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာမီဒီယာကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရေးယူဖို့ကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်တော့ဘာများစီစဉ်ထားတာရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့ဓာတ်ရိုက်ဟိုတွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဆိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စများကော်မရှင်နဲ့တော့တခြားတော့တွေးဆုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါ့ပေမဲ့အဲ့ဒီဟာရဲ
့
အကျိုးတက်ရောက်မှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတော့ကျွန်တော်တို့တော့အကြည့်ကြမသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လေးစစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဦးမြင့်ကျော်ဦးရောဘတ်ဆောင်းအောင်ကိုစောင်းခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ direct delivery ဒီမှာကျန်တာကိုပြပါ